Ukraine is home to nearly 10,000.
Ukraine နိုင်ငံမှာအာနာရှင်ဟစ်တလာရဲ့လူမျိုးတုံးတပ်ဖြတ်မှုဘေးကနေလွတ်လာတဲ့သူ1000နီးပါးရှိပါတယ်။အဲ့ဒီထဲမှာ Natalia Branzinger ဆိုတဲ့အသက်88နှစ်အရွယ်ဖွားကိုလည်းပါပါတယ်။သူကအခု Ukraine နိုင်ငံရဲ့ Odessa မှာနေပါတယ်။သူ့ရဲ့ interview တစ်ခုမှာပြောထားတာကိုကျွန်တော်ပြန်ပြောပြရစေလို့ American နိုင်ငံသားရေးဝန်ကြီး Anthony Blinken ပြောနေတာပါ
။ Что я сейчас чувствую? Страх это не то слово.Вообще не трудности.
جماعه ဘယ်လိုပြောပြရမှန်းတော့မသိတော့ပါဘူး1942ခုနှစ်ကကျုံခဲ့ရတာကိုပြန်အမှတ်ရမိပါတယ်အဲ့ဒီတော့ကလည်းဒီအင်ကြီးထဲမှာပုံခဲ့ရတယ်အခုတခါ جماعه ပြန်ပုံနေရတယ်တဲ့
We know there are many other places in the world
ဒီလိုမျိုးကြောက်ရွံ့တုန်လို့ဆရာကောင်းတဲ့ဖြစ်ရတဲ့ကမ္ဘာပေါ်မှာရှိနေသေးတယ်ဆိုတာကျွန်တော်တို့သိပါတယ်လို့ Mr. Blinken ကပြောပါတယ် Natalia လို့ငယ်ဘွားကနေအိုမင်းတဲ့အချိန်ထိစပီးဒုက္ခတဲ့အဖြစ်နဲ့ကြုံရတဲ့သူတွေမြန်မာပြည်မှာလည်းအတော်များများရှိနေပါတယ်။ဒါနဲ့ပတ်သက်လို့အမျိုးသမီးအခွင့်အရေးလှုပ်ရှားသူတယောက်ဖြစ်တဲ့မတ်မီဇပယ်ဖြူကအခုလိုပြောပြပါတယ
်။အမကြီးကတော့ Ukraine ကိုပို့ပြီးတော့အားရစိုက်တာပေါ့နော်။ဒါပေမဲ့လည်းကျွန်တော်တို့နိုင်ငံမှာလည်း Ukraine နဲ့ထပ်တူကြတဲ့အဖြစ်တွေအများကြီးတည်းရှိပါတယ
်။ဟုတ်ပါတယ်။ကြားပြည်နယ်မှာဆိုရင်လည်းဆက်ရနာသိမ်းပြီးတဲ့နောက်ပိုင်းမှာပြည်နယ်လူဦးရေတဝက်နီးပါးလောက်ကစပီးဒုက္ခတဲ့ဖြစ်နေရပြီ။အဲ့ဒီကအသက်62နှစ်အရွယ်ဖွားအိုဟာဘဝတစ်လျှောက်လုံးစစ်ပီးဒုက္ခတွေဖြစ်နေရတယ်လို့သူ့ရဲ့သမီးက RFA ခရင်နေတိုင်းသားဘာသာမှာအခုလိုပြောပြထားပါတယ
်တကယ်ဆိုအဖွားအရွယ်ဆိုစစ်ပီးရှောင်းတဲ့အရွယ်မဟုတ်တော့လေသူခင်ဗျာလည်းဟိုးဂျပန်ခေတုန်းကကတည်းကကြုံလာရပြီလေနောက်ခုတတိအင်းနောက်ငါဘယ်ที่စစ်ပီးရှောင်းနေရအောင်လဲငါစစ်ပီးရှောင်းတဲ့ဟိုးဂျပန်ကတည်းအင်္ဂလိပ်ကတည်းက
မြန်မာပြည်မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတစ်နှစ်အတွင်းစစ်ပြေးဒုက္ခသည်6သိန်းနီးပါးတိုးသွားတယ်လို့ကုလသမဂ္ဂကပြောထားပါဗျ။ကချင်ပြည်နယ်အပောင်းဝင်နိုင်ငံအနှံ့ကစစ်ပြေးဒုက္ခသည်တွေနဲ့ပတ်သက်လို့လည်းမမေစပယ်ဖြူကအခုလိုပြောပါဗျ။
2018လောက်တုန်းကတနိုင်းကနေဒီစစ်ပြေးရတဲ့ကချင်ဒေသကပေါ့နော်။ဘာကြီးဆိုရင်တတိယသုံးဖြစ်ဖြစ်တယ်။သူ့မီလီယာသူ့ကိုပို့ပြီးတော့စစ်ပြေးရတယ်ပေါ့။အဲ့တော့အဲ့ဒီဘွားဆိုရင်သူ့ရဲ့ဘဝမှာဒါတတိယအကြိမ်ပြေးရတာလို့ကိုကျွန်တော်တို့တရေမီဒီယာတွေပြောတဲ့အခါမှာကျွန်တော်တို့ကြားရတယ်ထားရတယ်ပေါ့နော်အဲ့တော့သူ့ဘဝတစ်လျှောက်လုံးမှာဒီမြန်မာစစ်တပ်ရဲ့ဘယ်လိုအကြမ်းဖက်တာတွေသူတို့ရွာကိုဟိုလာပြီးတော့မှမီးရှို့တာတွေတောင်စစ်ပြေးရတာသူဆိုရင်ဘဝတစ်လျှောက်လုံးကိုစစ်ပြေးနေရတယ်ဆိုတဲ့အကြောင်းကိုပြောခဲ့တယ်ပေါ့အခုဒီဖေဖော်ဝါရီ၁ရက်နေ့နောက်ပိုင်းစစ်အာဏာသိမ်းပြီးနောက်မှာလေကချင်မှာပဲမဟုတ်ပါဘူးကြားမှာကရင်မှာပေါ့နော်ကျွန်တော်တို့ဒီလိုပဲတက်ကြီးရွယ်ဦးတွေဟာသူတို့ဘဝတစ်လျှောက်လုံးမှာသူတို့ရဲ့ပိုင်ဆိုင်မှုတွေရိုက်ရွာတွေကိုစွတ်ခွာပြီးတော့မှပြေးနေရတာဘဝတစ်လျှောက်လုံးပါပဲ။ကျမတို့ကရင်ဒီထိုင်းမြန်မာနယ်စပ်ကကရင်တွေဆိုရင်ဒုက္ခတွေစခန်းထဲမှာပဲ၊မွေးပြီးတော့ဒုက္ခတွေစခန်းထဲမှာပဲကြီးပြင်းလူလားမြောက်ခဲ့ရတာအခုဆိုရင်မျိုးဆက်နှစ်ခုသုံးခုဖြစ်နေ
။ဒီလိုဘဝတွေဘယ်တော့အဆုံးသတ်နိုင်မလဲ။မမေစပယ်ဖြူကတော့အခုလိုရှုမြင်ပါတယ်ခင်ဗျာ
။ကျမတို့ကိုယ်တိုင်လည်း1988ခုနှစ်တုန်းကဒီအကြမ်းဖက်တဲ့နော်စစ်တပ်ရဲ့ဒီအကြမ်းဖက်လုပ်ရက်တွေကိုမျက်မြင်ကိုတွေ့ခဲ့တယ်။အဲ့တော့ကျွန်တော်တို့ဘဝမှာဒီလိုမျိုးအခြေအနေတွေကိုနောက်တစ်ခါပြန်ပြီးတော့တုံ့ရတွေ့ရလိမ့်မယ်လို့ဟိုမထင်ထားခဲ့ပေမဲ့လည်းတကယ်ကိုကံမကောင်းစွာနဲ့ပဲပေါ့နော်ကျွန်တော်တို့မှာဖြတ်ပြီးတော့အဲ့ဒီတုန်းကအခြေအနေတွေဖက်ထားအောင်ပို့ပြီးစိုးတဲ့အခြေအနေတွေကိုကျွန်တော်တို့မြင်နေတွေ့နေလက်တွေ့ခံစားနေရတယ်။အဲ့တော့ဒီအာနာယူတွေရဲ့ဟိုစစ်ဘလူးဆိုပဲပေါ့နော်မြင်မြင်ကြရို့ဟိုလူမဆန်စွာအကျမ်းဖက်တိုက်ခိုက်နေတာတပ်ဖြတ်နေတာတွေ့တာအကဘာကြီးတစ်ခုလုံးကိုချိန်ချောက်နေတဲ့အရာဖြစ်တယ်အဲ့တော့ကျွန်တော်တို့ဒီကနေ့ဟိုတွန်းလန်နေသေးကြတာကနော်ဟိုဘယ်လိုပြောမလဲစစ်တပ်ကိုမဟုတ်ဘူးပေါ့စစ်အာဏာရှင်စနစ်ကိုဖြစ်တယ်အဲ့တော့ဒီလိုမျိုးကိုဂျိုးစည်းပွားအတွက်အာဏာယူတဲ့သူတွေဒီကဘာကြီးမှာရှိနေတဲ့တွေ့ကျွန်တော်တို့မျိုးဆက်တင်မကောက်နောင်လာမဲ့မျိုးဆက်တွေလည်းဆက်ပြီးပြေးနေတာပေါ့မှာထပ်ပြီးတော့ပြေးလွာပုန်းဆောင်နေရတဲ့အဖြစ်မျိုးတွေမဖြစ်ဖို့အတွက်ဆိုရင်ကဘာကြီးတစ်ခုလုံးမှာတာဝန်ရှိတယ်လို့ဒီမှာကတော့ပြောချင်ပါတယ်